အိန္ဒိယနိုင်ငံမှာအတိုက်ခံကွန်ဂရက်ပါတီရဲ့အကြီးအကဲဖြစ်နေဒီကနေ့ပဲပြိုင်ပွဲမရှိရွေးချယ်ခံရတဲ့ရာဟုလ်ဂန္ဒီကနိုင်ငံရဲ့လက်ရှိဝန်ကြီးချုပ်နရိန်ဒရာမိုဒီရဲ့အမျိုးသားရေးဝါဒီဘာဟာရာတီယာဂျနာတာပါတီ BJP ပါတီဟာနိုင်ငံတော်လွှတ်စုပမှုမီကိုကူးဆက်တောင်းလာအောင်လို့လုပ်နေတယ်လို့ဝေဖန်သွားပါတယ်။အကျဉ်းအကင်းပြီးတော့မှန်ကန်မှုမရှိတဲ့မျက်မှောက်ခေတ်နိုင်ငံရေးကြောင့်လူတွေအများကြီးအမြင်မှားကြတယ်လို့ကွန်ဂရက်ပါတီဝန်ထမ်းတွေကပြောကြားတဲ့မိန့်ခွန်းထဲမှာရာဟုလ်ကပြောကြားသွားပါတယ်။ရာဟုလ်ဂန္ဒီဟာဝန်ကြီးချုပ်မိုဒီရဲ့ပထမ၅နှစ်ဝန်ကြီးချုပ်သက်တမ်းကုန်ဆုံးမဲ့2019ခုနှစ်မှာဝန်ကြီးချုပ်နေရာအတွက်မစ္စတာမိုဒီနဲ့ရှင်ပြန်ရမှာဖြစ်ပြီးတော့မစ္စတာမိုဒီကကွန်ဂရက်ပါတီအုပ်ချုပ်မှုအောက်ကကင်းလွတ်တဲ့အိန္ဒိယနိုင်ငံဖြစ်ရမယ်ဟိန္ဒူအမျိုးသားရေးဝါဒီအင်အားစုတွေပြန်ပြီးတော့နေရာရဖို့လှုံ့ဆော်ပေးသွားမယ်လို့ကတိပြုထားတာပါအိန္ဒိယနိုင်ငံလွတ်လပ်ရေးရပြီးနောက်ပိုင်းပထမအဦးဆုံးဝန်ကြီးချုပ်ဂျဝါဟာလာနေရူးရဲ့မြစ်တော်ဆက်သူအသက်48နှစ်ရွယ်ရာဟုလ်ကိုပါတီခေါင်းဆောင်ဖြစ်ထားရှိဖို့ပြောဆိုနေတာကြားပြီးဖြစ်ပြီးသူကပါတီကိုတက်တန်းအစီအစဉ်ဥက္ကဋ္ဌဖြစ်နေ1998ခုနှစ်ခေတ်ကရွေးကောက်ခံပြီးဥဆောင်ခဲ့တဲ့မိခင်ဖြစ်သူဆိုနီယာဂန်ဒီလက်ထက်ကနေပါတီတာဝန်ကိုလွှဲပြောင်းယူလိုက်တာပါ။အိန္ဒိယနိုင်ငံမှာဩဇာကြီးတဲ့နေရူးဂန်ဒီ၊ဆွေစဉ်မျိုးဆက်နိုင်ငံရေးရဲ့စတုထမြောက်မျိုးဆက်ဖြစ်တဲ့ရာဟုလ်ဂန်ဒီ၊ဝါယင်းနဲ့ပါတီကိုတိုက်ခါရှိပြီးအတွေ့အခေါ်တစ်တွေနဲ့ပါတီတစ်ခုဖြစ်နေပြန်ပြီးတိဆောက်သွားမယ်လို့ကတိပြုထားပါတယ်။သူကအိန္ဒိယရဲ့လက်ရှိဝန်ကြီးချုပ်နရိန်ဒရာမိုဒီကိုတတိကြီးကြီးထားပြီးရှင်ပြိုင်လှုပ်ဆောင်ရမှာပါ။နှစ်ပေါင်း80တက်တန်းတွင်မှာနိုင်ငံရေးအာဏာကိုကင်ထားနိုင်ခဲ့တဲ့ကွန်ဂရက်ပါတီက2014ခုနှစ်မှာတော့လက်ရှိဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီကိုမရှိမလားရှုံးနိမ့်ခဲ့ရတာဖြစ်ပါတယ်။ရာဟုလ်ဂန္ဒီရဲ့ဖခင်ဖြစ်သူရာဂျစ်ဂန္ဒီနဲ့အဖွားဖြစ်သူအိန္ဒိယဂန္ဒီတို့ဟာလည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်တွေဖြစ်ခဲ့ကြပါတယ်ရှင်။